Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုမှာရဲတွေပြစ်ခတ်လို့ရဲသား2ဦးသေဆုံးခဲ့ရပြီး6မြောင်းပြစ်ခတ်ခံရလို့ရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့ရပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေတယ်လို့စေဝန်းကွဲနေတာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာတော့ထင်ရှားတဲ့ဝေဖန်ရေးဆရာတို့ပြစ်ခတ်တပ်ဖြတ်ခံရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Euro 2016 Final ပွဲစဉ်မှာဒီကနေ့ရှင်ပြိုင်ကစားကြမဲ့အင်ရှင်ပြင်သစ်အသင်းနဲ့ပေါ်တူဂီအသင်းတို့ဘောလုကစားကြတဲ့အခါချန်ပီယံအဖြစ်အနိုင်ရရှိရေးနှစ်ဖက်အသင်းပေါ်မှာဘလို့ဖိအားတွေရှိနိုင်ပါသလဲ
ပြောင်းကိုကျော်တော့အောင်ပြင်သစ်ဘောင်းသမားတွေကဝါရင့်နေတော့တွေ့ကြုံရှိတယ်။တော့တက်နေလူတွေမှာလည်းဒီကနေရကစားနေတဲ့လူတွေဆိုတော့ကျွန်တော်ကမှလည်
းအားကစားဆောင်မရှိဥမျက်သက်သုံးသက်ထားတာပါ။နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။မြန်မာဒီမိုကရေစီအပြောင်းလဲမှာအမျိုးသမီးတွေပါဝင်မှုဥဆောင်မှုအခန်းကဏ္ဍမေးခွန်းထုတ်เสียရှိတဲ့စိန်ခေါ်မှုတွေအကြောင်းကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကဏ္ဍနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာရဲခါပစ်ခတ်လို့အာဖရိကန်အမေရိကန်နှစ်ဦးသေဆုံးခဲ့ရမှုနောက်ဒါလက်စ်မြို့မှာ6မြောက်တိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်5ဦးတို့ကြာဆုံးခဲ့ရပြီးနောက်ဒီသတင်းပတ်ဟာစိတ်ထိခိုက်နာကျင်ပွဲသတင်းပတ်ဖြစ်ပါတယ်လို့သမ္မတဥပမာကမှတ်ချက်ပြုပြောဆိုပြီးတုံ့လုံနေတဲ့အမေရိကန်ပြည်သူတွေကိုနှစ်သိမ့်ဖို့ကြိုးစားပါတယ်သမ္မတဥပမာဟာပိုလန်နိုင်ငံဝါဆော့မြို့မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲအတွင်းဒီလိုပြောခဲ့တာဖြစ်ပေမဲ့သတင်းစာရှင်းလင်းပွဲအတွင်းသူပြောသွားတာအများစုဟာအမေရိကန်ပြည်ထောင်စုမှာဖြစ်ပျက်နေတာတွေကိုပဲအလေးပေးပြောသွားတာပါသမ္မတဥပမာဟာဥရောပခီးစဉ်ကိုတရက်လျှော့ပြီးတနင်္ဂနွေညမှာဝါရှင်တန် DC မြို့ကိုပြန်လာမှာဖြစ်ပါတယ်သူအနေနဲ့မြို့တော်ဝင် Mike Rawlings ရဲ့ဖိတ်ကြားချက်အရဒါလက်မြို့ကိုရှေ့သတင်းပတ်အစောပိုင်းမှာသွားဖို့စီစဉ်ထားတယ်လို့သမ္မတကပြောပါတယ်အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေတဲ့လောက်စိတ်ဝမ်းကွဲနေတာမဟုတ်ဘူးလို့အစာချီပြီးသမ္မတဥပမာကသူ့ရဲ့သတင်းစာရှင်းလင်းပွဲကိုစတင်ခဲ့တာပါရဲတပ်ဖွဲ့ဝင်တွေနဲ့လူနည်းစုအတိုင်းဝိုင်းတွေကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေအပါအဝင်တကယ့်လက်တွေ့ကျုံတွေ့နေရတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းနိုင်တဲ့အခြေခံအုတ်မြစ်ပေါ်မှာတိုင်းပြည်ကိုတည်ထောင်ထားတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ဒါလည်းမြို့ကရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့သူကိုသူ့အနေနဲ့ဘလို့သတ်မှတ်မလဲလို့မေးတာမှာတော့အဲ့ဒီလူဟာစိတ်မနှံ့သူတူဖြစ်တယ်လို့သမ္မတကပြန်လည်ဖြေကြားခဲ့ပါတယ်။ဒါလည်းမြို့က6မြောင်းပြစ်ခတ်သူတနတ်သမားဟာ African American တွေကိုကိုးစားမပြုဘူးလို့လည်းသမ္မတကပြောပါတယ်။တချိန်တည်းမှာပဲ Democratic Party နဲ့ Republican Party တို့ကသမ္မတလောင်းဖြစ်ဖို့တေချာတလောက်ဖြစ်နေတဲ့ Hillary Clinton နဲ့ Donald Trump တို့ကလည်းဝမ်းနည်းကြေကွဲကြောင်းအသီးသီးပြောဆိုကြသလိုနိုင်ငံကိုပြန်လည်တည်ဆောက်ဖို့နဲ့ဒီလိုအဖြစ်ဆိုးမျိုးတွေကနေ American ပြည်သူတွေလွတ်မြောက်စေဖို့လှုံ့ဆော်သွားမယ်လို့ပြောပါတယ်။ဒါအပြင်နှစ်ဦးစလုံးတို့ကလည်းသူတို့ရဲ့အရေးပါတဲ့မဲဆွယ်စည်းရုံးပွဲတွေကိုဆိုင်းငံ့ထားပါတယ်ရှင်
။ American သမ္မတ Barack Obama ကသူ့ဆိုရဥရောပနဲ့ NATO မဟာမိတ်နိုင်ငံတွေကြားအခုလိုအရေးကြီးဆုံးကာလမှာ American ပြည်ထောင်စုအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစီလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်။အခုလိုစိန်ခေါ်မှုကြီးမားနေတဲ့အခိုက်အတန့်မှာ American ပြည်ထောင်စုအနေနဲ့ဘယ်တော့မှပြောင်းလဲမှာမဟုတ်တဲ့ဥရောပရဲ့လုံခြုံရေးနဲ့ကာကွယ်ရေး Atlantic ဒေသဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးတွဲကာကွယ်မှုတွေအတွက်အမြဲတည်ထက်နေမဲ့ထောက်ခံအားပေးမှုတွေဆက်ပေးမယ်လို့စနေနေ့ကကျင်းပတဲ့ NATO ထိပ်သီးစည်းဝေးပွဲမှာသမ္မတဥပမာကပြောဆိုပါတယ်။အခုထိပ်သီးစည်းဝေးဟာ NATO အဖွဲ့အနေနဲ့ထားလောင်းအာမခံချက်ပေးတာမျိုးကနေတားဆီးဟန်တားရေးဘက်ကိုဥတီချက်ပြောင်းလိုက်တဲ့အလှည့်ပြောင်းတစ်ခုကိုအမှတ်သားပြုတယ်လို့ American တာဝန်ရှိသူတွေကပြောဆိုပါတယ်။တောက်ကြနေ့ထိပ်သီးစည်းဝေးပွဲအစပိုင်းမှာ American နေနဲ့ Russia ရဲ့ရန်လုံမှုကိုတားဆီးဖို့အယိုးရှင်းဆုံးဆောင်ရွက်ချက်အဖြစ် American တပ်ဖွဲ့ဝင်တထောင်လောက်ကိုပိုလန်နိုင်ငံကိုစေလွှတ်မယ်လို့သမ္မတကကြေညာခဲ့ပါတယ်။ Baltic နိုင်ငံတွေဖြစ်တဲ့ Estonia, Latvia နဲ့ Lithuania တို့မှနောက်ထပ်စစ်အင်အားတွေချထားဖို့ကိုလည်း NATO အဖွဲ့ဝင်တွေကသဘောတူပါတယ်။ဒါဟာစေအေးကာလပြီးသွားကြတဲ့ကဆိုရင် NATO အဖွဲ့ရဲ့အကြီးဆုံးစစ်အင်အားချထားမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ NATO တာဝန်ရှိသူတွေကပြောပါတယ်ရှင်။
တောင်ဆူရနိုင်ငံမြို့တော်ဂျူဘာမှာစန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ပါတယ်။တပုံဟောင်းနေနဲ့ဆွေရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြစ်ခတ်ခဲ့ကြပြီးမြို့ရက်ကနေရအတော်များများမှာပြစ်ခတ်တန်းတွေကြားရတယ်လို့မြို့တော်ဂျူဘာကမျက်မြင်တွေ့သူတွေကပြောပါတယ်။တောင်ဆူရနိုင်ငံရဲ့9နှစ်မြောက်လွတ်လပ်ရေးနေ့အကြိုနေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့ပြီးနောက်မှာအခြေအနေကိုတည်ငြိမ်အောင်ထိန်းသိမ်းဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမနေ့စနေနေ့ကအရေးပေါ်ကြေညာချက်တစောင်းထုတ်ပြီးတောင်းဆိုထားတာပါ။သမ္မတဆာဗာခီးယားကိုတစ္ဆာခံသူတွေနဲ့ပြိုင်ဘက်လက်ရှိဒုတိယသမ္မတရီယာမာချာကိုထောက်ခံသူတွေကြားတိုက်ခိုက်မှုတွေဆက်မလုပ်ဖဲအပြစ်ရချဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကတိုက်တွန်းထားပါတယ်
။ Sunday Times of London ရဲ့Why American သတင်းတောက် Marie Colvin ရဲ့မိသားစုဝင်တွေကစီးရီးယားအစိုးရကိုတရားစွဲဆိုလိုက်ပါတယ်။စီးရီးယားနိုင်ငံ House ပြုတ်ကိုဝိုင်းရံပြီးရရဆက်ဆက်လှုပ်ဆောင်ခဲ့တာတွေကိုသူမအနေနဲ့သတင်းရေးသားဖော်ပြနေတာတွေကိုတားမြစ်နိုင်ဖို့အတွက်စီးရီးယားအစိုးရက2012ခုနှစ်အတွင်းမှာသူ့ကိုပြစ်မှတ်ထားပြီးတပ်ဖြတ်ခဲ့တာလို့ဆိုပြီးအမှုဖွင့်တာဖြစ်ပါတယ်။ House ပြုတ်နယ်တွင်းက Bab Arma 2012ခုနှစ် February 22ရက်နေ့ကသတင်းသမားတွေရဲ့ယာယီတဲကိုစီးရီးယားသမ္မတ Bashar al-Assad အစိုးရကဒုံးကျည်နဲ့ချိုးတင်ကြံရွယ်တိုက်ခိုက်ခဲ့တာမှာသတင်းထောက် Marie Colvin နဲ့ပြင်သစ်ထပ်ပုံဆရာ Remy Oslick တို့တည်ဆုံးခဲ့ရတယ်လို့အမှုဖွင့်ချက်မှာဆွဆွဲပါတယ်။ဒီတိုက်ခိုက်ခံရမှုတွေမှာတခြားသတင်းထောက်၃ယောက်လည်းဒဏ်ရာရခဲ့တာဖြစ်ပါတယ်။သိသိရမိထားတဲ့စီးရီးယားအစိုးရရဲ့စာရွက်စာတမ်းတွေနဲ့ပြည်ပထွက်ပြေးသူတွေထံကသတင်းချက်လက်တွေကိုအခြေခံပြီးကုလို့အမှုဖွင့်တာဖြစ်ပါတယ်။စီးရီးယားသတင်းနည်းပညာပိုင်းဆိုင်ရာဝန်ကြီးကတော့အဲ့ဒီအချိန်တုန်းကသတင်းထောက် Colvin နဲ့ Oslick တို့စီးရီးယားနိုင်ငံထဲမှာရှိနေတယ်ဆိုတာကိုအစိုးရကမသိဘူးလို့ပြောပါတယ်။တရားစွဲဆိုမှုကိုတော့မနေ့စနေနေ့ကဝါရှင်တန်ကပြည်ထောင်စုတရားရုံးမှာကိုဗင်နဲ့ညီမတော်ဆက်တဲ့ကက်သလင်းကိုဗင်နဲ့မိသားစုဝင်ရဲ့ကိုစားတရားမျှတမှုနဲ့တာဝန်ခံမှုတာဝန်ယူမှုဆိုင်ရာအဖွဲ့ Center for Justice and Accountability ကအမှုဖွင့်ခဲ့တာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 1239လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 9323လိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်အသိုင်းအဝိုင်းဆိုတဲ့အသုံးနှုတ်သတ်မှတ်ချက်ကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြပါတယ်။ရခိုင်ပြည်နယ်မှာမွတ်စလင်ဟုသတ်မှတ်ချက်ချက်ချင်းရက်ဆိုတာအပါအဝင်ကြွေးကြော်တန်းနဲ့တံပြိုင်ဆိုပြီးရန်ကုန်မြို့ရှိတကုံဖျားအနီးကျေးသွန်းဖျားရှိကနေတာမွေမြို့နယ်ဟစ်တိုင်ခွင်းကိုလမ်းလျှောက်ချီတဲ့ဆန္ဒပြကြတာပါ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေအပါအဝင်ဆန္ဒပြသူတွေကရခိုင်မျိုးသားအလံတွေမြန်မာနိုင်ငံတော်အလံတို့ကိုကင်ဆောင်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့သတင်းဖတ်ကဒီအသုံးနှုတ်နဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပြီးအခုရန်ကုန်မြို့မှာဆန္ဒပြပွဲကိုထပ်ပြီးစီစဉ်ခဲ့တာဖြစ်ပါတယ်
။ဒီနေ့တနင်္ဂနွေနေ့နေ့လည်ခင်းမှာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ဓာတ်ဆီဆိုင်တစ်ခုနားက Caltex Coffee ဆိုင်မှာထိုင်နေတဲ့ထင်ရှားတဲ့ကမ္ဘောဒီးယားနိုင်ငံကြီးသုံးသက်သူနဲ့တက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကမ်လီကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရလို့သိဆုံးခဲ့ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာအခြေခံလူဒန်းစားတွေအတွက် Grassroots Democracy Party တည်ထောင်သူလည်းဖြစ်အစိုးရကိုဝေဖန်သူထင်ရှားတဲ့နိုင်ငံကြီးသမားတူလည်းဖြစ်ပါတယ်။ဒီတပ်ဖြတ်မှုကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အစိုးရအပေါ်ပြည်သူလူထုရဲ့မကျေနပ်မှုတွေတိုးလာပြီးဒီတပ်ဖြတ်မှုဖြစ်တဲ့နေရာမှာလူအုပ်ကြီးဆန္ဒပြခဲ့တဲ့အချက်ကဒီတပ်ဖြတ်မှုဟာနောက်နှစ်ရွေးကောက်ပွဲမတိုင်ခင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့တိုက်ခတ်နိုင်ငံရေးသမားတွေကိုလက်ရှိအစိုးရရဲ့ချိန်ချောက်မှုတွေကနောက်ဆုံးလှုပ်ရက်တစ်ခုဖြစ်တယ်ဆိုတာထင်ရှားစေပါတယ်အဲ့ဒီတပ်ဖြတ်မှုကိုမျက်မြင်တွေ့ခဲ့ပြီးသူ့ရဲ့အမည်ပုံပန်းမဖော်ပြဖို့သတင်းတောက်တွေကိုတောင်းဆိုခဲ့တဲ့အမျိုးသမီးတယောက်ရဲ့ပြောပြချက်အရတော့ကမ်လီကော်ဖီတောက်နေတုန်းမှလူနှစ်ယောက်ဆိုင်ထဲကိုလမ်းလျှောက်ဝင်လာပြီးသူ့ခေါင်းကိုတနက်နဲ့အနီးကအချက်ပေါင်းများစွာပစ်ခဲ့တာဖြစ်ပါတယ်တန်တရားရှိခိုင်းတဲ့တနက်သမားကိုဖမ်းထားပြီးအဲ့ဒီသူကအကျွေးကိစ္စကြောင့်တနက်နဲ့ပစ်ခဲ့တာဖြစ်တယ်လို့ပြောတဲ့အကြောင်းမျိုးသားရဲတပ်ဖွဲ့ပြောခွင့်ရ Catch Chantreth ကပြောဆိုပေမဲ့တနက်သမားရဲ့နာမည်ကိုတော့ထုတ်ပြောတာမျိုးမရှိပါဘူးကမ်လီမသေးခင်ကဝန်ကြီးချုပ် Hansen မိသားစုရဲ့စီးပွားရေး Empire အကြောင်းဖော်ထုတ်ရေးသားတဲ့ Global Witness အစီရင်ခံစာအကြောင်းအကျေတဝင့်ပြောသွားခဲ့တယ်လို့ထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူဖုန်းတော်ကြီး Lau Sovat ကမှတ်ချက်ပြီးပြောဆိုပါလိမ့်ရှင်
တရုတ်ကမ်းရိုးတန်းမှာနီပါတက်တိုင်ဖုံဖုံတိုင်ဝင်ရောက်ပြီးမိုးသည်ထံလေပြင်းတိုက်တာကြောင့်အိုးအိမ်တွေပျက်စီးမြေပြိုကျတာတွေဖြစ်ခဲ့ပြီးအနည်းဆုံး2ဦးသေဆုံးပြီး18ဦးပျောက်ဆုံးနေတယ်လို့တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူဂျန်ပြည်နယ်ကတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်လူပေါင်း 43,800 ကိုလည်းနေရာရွှေ့ပြောင်းထားရတယ်လို့ပြည်နယ်ရေရင်းမြစ်ဌာနတာဝန်ရှိသူတွေကပြောပါတယ်
ဩစတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမှာဆန္ဒပေးပြတဲ့နောက်ရှိရဲ့အကြာဒီနေ့တနင်္ဂနွေနေ့မှာအတိုက်ခံလေးပါပါတီရွေးကောက်ပွဲမှာရှုံးနေတဲ့အကြောင်းအသိမှတ်ပြုပြောဆိုပါတယ်သူရဲ့ပြိုင်ဘက်တွေဖြစ်တဲ့ဝန်ကြီးချုပ်မာကွန်တမ်ဘောနဲ့သူရဲ့ညွန်ပေါင်းအစိုးရအနေနဲ့အာဏာထိန်းချုပ်နိုင်မှုလုံလောက်တဲ့မဲရီအတွက်ရမှာသိကြတယ်လို့လေးပါပါတီခေါင်းဆောင်ဘီလ်ရှော့တန်ကပြောဆိုလိုက်ပါတယ်ရှင
်
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးနားဆင်ရမှာကတော့ပြင်သစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ယူရို2016ဥရောပဖလားဖိုင်နယ်ကိုအင်ရှင်ပြင်သစ်နဲ့ပေါ်တူဂီအသင်းတို့ပဲရစ်မြို့မှာဒီကနေ့ဘိုလူကြမှာပါ။ပြင်သစ်ပြည်သူတွေအတွက်အစွမ်းကုန်ကြိုးစားသွားမှာဖြစ်တယ်လို့သူတို့အသင်းအောင်ပွဲရဖို့အရေးကြီးတယ်လို့ပြင်သစ်ဘက်ကပြောဆိုလိုက်ပါတယ်။ပေါ်တူဂီဘက်ကတော့ဖိုင်နယ်ပွဲမှာဘာမှမဆိုဖြစ်နိုင်တယ်လို့လည်းတုံ့ပြန်လိုက်ပါတယ်။ဒီပွဲပေါ်မှာဂျာမနီနိုင်ငံကအကြမ်းအမြင်ဆင်မာကြီးရဲ့ရွေးချယ်မှုနဲ့အတူအားကစားဆောင်မရှင်တွေရဲ့သုံးသက်ချက်ကိုတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
။ယူရို2016ဥရောပဖလားဘောလုံးပွဲကတော့နောက်ဆုံးဖိုင်နယ်ကိုရောက်လာပါပြီ။အင်ရှင်ပြင်သစ်နဲ့ပေါ်တူဂီတို့ပဲရစ်မြို့ကစတာတာဗရန့်ဘောလုံးဂွင်းကြီးမှာမြန်မာစံတော်ချိန်တင်လာနေမနဲ့တနအီခွဲမှာဘောလူးကြမှာပါအင်ရှင်ပရိသတ်တွေကလည်းသူတို့အသင်းကိုအားပေးဖို့ပြင်နေကြပြီးတော့ပြင်သစ်အသင်းသားယူရို2016ကိုဘိုဆွဲခဲ့မယ်ဆိုရင်ပြင်သစ်နိုင်ငံသားတွေအတွက်စိတ်ဓာတ်တက်သွားစေမယ်လို့ပြင်သစ်သမရဖွန်ဆွာအော်လန်ကပြောလိုက်ပါတယ
် joueur pas entraîneur et donc je n'ai aucun mérite
ကျွန်တော်ကကစားသမားမဟုတ်တယ်လူနီးပြလည်းမဟုတ်ပါဘူးပြင်သစ်အသင်းရဲ့အောင်မြင်မှုဟာကျွန်တော်ကြောင့်မဟုတ်ပါဘူးဒါပေမဲ့လေဖိုင်နယ်မှာနိုင်ပြီးဘိုဆွဲလိုက်မယ်ဆိုရင်တော့ပြင်သစ်ပြည်သူတွေပျော်ရွှင်ပြီးစိတ်ဓာတ်တက်ကြွလာမှာဖြစ်တယ်လို့အသင်းအတွက်လည်းဂုဏ်ယူကြမှာဖြစ်ပါတယ
်ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့မတ်လကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ130သေဆုံးပြီးတော့380နီးပါးဒဏ်ရာရခဲ့ကြတာပါဒါကြောင့်ဒီဒဏ်ရာတွေကိုကုစားဖို့အတွက်အနိုင်ရဖို့အရေးကြီးတယ်လို့လည်းပြင်သစ်အသင်းကောင်းဆောင်ဟီဂိုလော်ရစ်ကပြောလိုက်ပါတယ်မြန်မာနီးပြဒေရှောင့်ကလည်းအနိုင်ရဖို့အတွက်ရေကုန်ရေကန်းကစားသွားမှာဖြစ်တယ်လို့ဆိုပါတယ
်။ C'est quand on est dans le sport loisir c'est
အကစားကိုဝါသနာရကစားတဲ့အခါစိတ်ပျော်ရွှင်မှုရဖို့ကစားကြတာပါ။ဒါပေမဲ့အဆင့်မြင့်ပြိုင်ပွဲတွေဝင်ပြိုင်တဲ့အခါတော့ခင်ဗျားနိုင်ကျင်တယ်။နိုင်ရတာတဲ့ကောင်းတာဘာမှမရှိပါဘူး။ဘောလုံးကတိတ်ပန်လို့တော့အတိအကျမဟုတ်ဘူးပေါ့။တခါတလေအသေးပွဲလေးတွေကအဆုံးဖြတ်ပေးတာပါ
။ပြင်သစ်သင်းဟာတပွဲနဲ့တပွဲအခြေစွမ်းပြလာပြီးဘိုဆွဲဖို့ရည်ပန်းစားနေပါတယ်။ဒါပေမဲ့လည်းပြင်သစ်နီးပြဒေရှမ်ကတော့သူတို့အနိုင်ရသေးတာမဟုတ်သေးဘူးလို့သတိပေးထားပါတယ်။ပေါ်တူဂီရှေ့တန်းလိုရိုနယ်ဒိုကလည်းပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်အနိုင်ရဖို့ပုံပြီးရေပန်းစားကြောင်းဒါပေမဲ့လည်းဖိုင်နယ်ပွဲကဘာမှမဆိုဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်။ပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်တပန်းတာတယ်လို့ဆိုရမှာဖြစ်ပေမဲ့လည်းနိုင်ရမယ်ဆိုတဲ့ဖီအားကလည်းတစ်ဖက်မှာရှိနေပြန်ပါတယ်။ဒီပေါ်မှာတော့အာဂဇာဆောင်းမရှင်ဦးမြတ်သက်ကအခုလိုသုံးသပ်ပါတယ်
ဖြစ်အားဖြစ်နိုင်နေရဒါနဲ့ PR ကိုကျော်တော့ပြင်သစ်ဘုံသမားတွေကဝါရင့်နေတော့တွေ့ကြုံရှိရယ်တော့တက်ဆိုင်ရာလူတွေမှာလည်းဒီကနေရကစားနေတဲ့လူတွေဆိုတော့ကျွန်တော်ပြောမှာဒီ PR ကိုတော့တောင်းခံနိုင်မှာပါ PR ကဟိုပေါ်တူဂီဘုံမှာပဲတွားတက်ရောက်ညားပြီးတော့ပြင်သစ်ဘုံမှာဘယ်လောက်ရှိမှန်းမသိ
ပေါ်တူဂီကပေပေနဲ့ William Cavalio တို့ပြန်ပါလာမှာဖြစ်တဲ့အတွက်နှစ်သင်းလုံးမှာပွဲပယ်နဲ့ဒဏ်ရာပြဿနာမရှိဘဲနဲ့လူဆုံးပါကြမှာပါပြင်သစ်နဲ့ပေါ်တူဂီတို့ဟာနိုင်ငံကပွဲတွေမှာ3ချိန်တွေ့ပူးပြီးတော့3ချိန်စလုံးကိုပြင်သစ်ကနိုင်ထားသလိုနောက်ဆုံး10ချိန်မှာလည်းပြင်သစ်ကပဲနိုင်ထားတဲ့အတွက်အစဉ်အလာရရောလက်ရှိအခြေအနေမှာပါပြင်သစ်အသင်းကဘူဆွဲဖို့ရည်ပန်းစားနေတာပါဆိုတော့ဒီပွဲပေါ်မှာအောက်စားဆောင်းမရှင်တွေကဘယ်လိုခံမှန်းထားပါသလဲ Soccer Follow Editor ချုပ်ကိုကျော်ကျော်မျိုးရံကတော့
ဟောပြင်သစ်ကဟိုစိုက်စစ်ပိုင်းတွင်းလေပိုင်းမှာပေါ်တူဂီတဲ့လေအများကြီးလက်သားတယ်အင်ရှင်လည်းဖြစ်တယ်နောက်သူတို့ရှင်သာပိုင်းမှာဆိုရင်ပေါ်တူဂီနဲ့တွေ့ရင်တော့သုံးဆယ်ကျော်လည်းနိုင်လာတယ်ဆိုတော့ပေါ်တူဂီရဲ့နောက်တန်းပိုင်းရတယ်စိတ်မချရဘူး။အဲ့တော့ဒီဘွဲကတော့ပြင်သစ်အနိုင်လို့ပဲထင်တယ်။ဂျာစီဂျူဇီယိုလောင်းနဲ့ဟောင်းတူဝါမနိုင်ဝါမယ်လို့ထင
်။တခါအောက်စားဆောင်းမရှင်ဆရာဦးမြတ်တက်ကလည်းပြင်သစ်ကိုကြိုက်တယ်လို့ဆိုပါတယ်
။ဆော့ဆာရာရာတော့ပြင်သစ်ဘက်ကအားပါပြီးတော့ခေါ့လေ။ဟိုနောက်တစ်ခုကအင်ဂျင်မလို့အခွင့်ရေးပါတယ်ဆိုတာမဟုတ်ပါဘူး။အင်ဂျင်ဆိုတာဒီလေရှုံးရတာလေအများကြီးပဲလေ။တကယ်လည်းသူချေဆန်းတာဖြစ်ပါတယ်။အဲကျွန်တော်ကတော့ပြင်သစ်ပဲပူဆွဲသွားမယ်။ဘူးကတော့တိတ်တော့မပြတ်တော့ဘူး
။အောက်စားဆောင်မရှင်ကိုဇော်မျိုးစံကတော
့ဟောမလဲဟိုအတိတ်ကအစင်လာတွေရောဒီနေ့ယူရိုပြိုင်ပွဲမှာပြသခဲ့တဲ့ခြေဆန်းပေါ့။ခြေဆန်းဒီအရာရောဆိုလို့ရှိရင်တော့ဒါပြင်သစ်နိုင်တဲ့တက်ကိုညှို့နေတာပေါ့။
တို့လည်းကျွန်တော်တို့ဒီပေါ်တူဂီနီးပြဖန်နန်ဒိုကဒီပွဲမှာဘယ်လိုပုံစံနဲ့ပွဲထွက်လာမလဲပေါ့နော်ပြင်သစ်ကိုရှင်ကစားမလားပြင်သစ်ကိုရှင်ကစားမယ်လို့ရှိရင်တော့ဒီမကစားနိုင်ဘူးဆိုတော့ကျွန်တော်ကတော့ဒီပွဲမှာပေါ်တူဂီနီးပြအနေနဲ့ပြင်သစ်အသင်းကစားကွက်တယ်လို့မရအောင်ကွင်းထဲမှာပြစ်ဒဏ်ဘောဖြစ်တာတွေညာအောင်လုပ်ပြီးတော့တည်ရီလောက်ခံကစားသွားမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်ဟိုပေါ်တူဂီပဲပယ်နယ်တီလောက်မှာအနိုင်ရပြီးတော့ဟိုချန်ပီယံဖြစ်သွားလိမ့်မယ်လို့သုံးသပ်မိတာပေါ့အမှန်တကယ်ဆိုပေါ်တူဂီကဒီနှစ်မှာအုပ်စုအဆင့်ရပဲလက်ပြန်တင်တဲ့အတွက်ပေါ့သူတို့လည်းပဲကံကောင်းစွာနဲ့ပဲဘလူဝဲအဆင့်ကြီးတက်လာတာဆိုတော့သူ့ရဲ့ကံကြမ္မာကလည်းဖလားရဖို့အတွက်ဖြီအောင်သုံးဖို့နေမလားဆိုတာလေးလည်းဖက်တွေ့ရတာပေါ့ဗျာလေ
ဂျမနီနိုင်ငံစတူကတ်မြို့ကအကြမ်းမြင်ဆင်မာကြီးဇယ်လာကတော့ဒီဖိုင်နယ်မှာပေါ်တူဂီအသင်းဘူဆွဲမယ်လို့ယူလိုက်ပါတယ်ဆိုတော့လူကြိုက်များရေပန်းစားနေတဲ့အင်ရှင်ပြင်သစ်ပဲဘူဆွဲသွားမလားဒါမှမဟုတ်ပေါ်တူဂီတွေကပဲ42နှစ်ကြာမနိုင်ထားတဲ့ရှုံကြွေးကိုဒီပွဲထဲနဲ့အကြီးဆက်သွားမလားဆိုတာကတော့ရင်ခုန်ဆောင်နဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲမှာအမျိုးသမီးတွေပါဝင်ဆောင်ရွက်မှုနဲ့ခေါင်းဆောင်မှုအပေါ်မေးခွန်းထုတ်တာတွေရှိနေတာကအဆိုးဆုံးစိန်ခေါ်မှုဖြစ်တယ်လို့ကြားမရေးရဒန်းသူညီများရေးကွန်ရက် GEN ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့အမျိုးသမီးများအပေါ်ခွဲခြားနှိမ်ချမှုပပျောက်ရေးစီရောကုလသမဂ္ဂညီလာခံမှာမြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့တစ်ခုအဖြစ်နဲ့ပထမဆုံးအစီရင်ခံစာတင်ခွင့်ရခဲ့တဲ့ကြားမရေးရဒန်းသူညီများရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူစီရောညီလာခံတက်ဖို့မသွားခင်မှာကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမှာနားဆင်ပါရှင
်မမေစပယ်ဖြူဘူလိုဖြူကြီးကမင်းမျက်နှာလက်ခံဖြေချပြီးကျေးဇူးအများကြီးတင်ပါခင်ဗျာ
ဟုတ်ကဲ
့မမေစပယ်ဖြူကကျွန်တော်ခုနတရားလောက်ဒီအစိုးရကစီတော့ကိုတင်မဲ့ဒီရေးဆွဲတဲ့ဒီပေပါပေါ့နော်ဒီစာစောစာတမ်းမှာလည်းကွန်ပျူတာမှာလည်းမမေစပယ်ဖြူပါတယ်အခုတရားကိုအနေနဲ့လည်းတသက်ထပ်ပြီးတင်ပြမယ်ဆိုတာဘယ်လိုကြောင်းလဲ
ကျွန်တော်တို့ဒီဟိုဥပဒေမူကြမ်းရေးဆွဲတဲ့လုပ်ငန်းစဉ်မှာရောနောက်ဒီနိုင်ငံတော်အစိုးရရဲ့စီတော်အစီရင်ခံစာရေးသားတဲ့လုပ်ငန်းစဉ်မှာရောကျမတို့ဂျန်ကအစင်တစိုက်ပါဝင်ခဲ့တယ်ဒီထဲမှာပါဝင်သင့်ပါဝင်ထိုက်တဲ့အချက်တွေကိုလည်းကျမတို့ကရေးသားအကြံပြုခဲ့တယ်တိုက်တွန်းဆွေးနွေးခဲ့တယ်ဒါပေမဲ့လည်းဝန်ကြီးဌာနပေါင်းစုံပါဝင်ပြီးတော့ဒီရေးဆွဲရေးလုပ်ငန်းကော်မတီအနေနဲ့ကျမတို့ဟိုပူးပေါင်းလှုပ်ဆောင်ကြတဲ့နေရာမှာအမြင်မတူကြဘူးအယူဆတွေမတူကြဘူးပြီးတော့အပြောင်းလဲတွေကိုလက်ခံနိုင်တဲ့ဝန်ကြီးဌာနတွေရှိတယ်လို့ဟိုလက်သက်မခံနိုင်သေးတဲ့ဝန်ကြီးဌာနတွေလည်းရှိတယ်အဲတော့ကျမတို့တွေဟာဒီအမျိုးသမီးခွင့်ရေးကိုကိုစားပြုတဲ့ကွန်ရက်တစ်ခုအနေနဲ့ဝန်ကြီးဌာနတစ်ခုတည်းနဲ့ပူးပေါင်းလှုပ်ဆောင်ခွင့်ရနေတာနဲ့ပဲကျမတို့တွေဟာကျမတို့လိုချင်တဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ဟိုယုံကြည်စိတ်ချလို့မရဘူးပေါ့နော်အဲ့တော့နိုင်ငံတော်အစိုးရအနေနဲ့ဒီပြောင်းလဲလှုပ်ဆောင်တဲ့မူဝါဒတွေဥပဒေတွေဖြစ်လာဖို့အတွက်ဒီစီတော့စီရင်ခံစာရေးသားခြင်းကိုလည်းကျမတို့က one of the advocacy strategy ပေါ့နော်ဒါဟာလည်းကျမတို့အနေနဲ့မူဝါဒရေးရာတိုက်တွန်းအကြံပြုပို့ရတဲ့နီလန်းတစ်ခုအနေနဲ့ကျမတို့ကမြင်ပါတယ်အဲ့ဒီနီလန်းလေးကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးပြုချင်တဲ့အတွက်ကျမတို့တည်တံ့ရေးဖြစ်ခြင်းဖြစ်ပါတယ်အဲ့တော့ပြောရမယ်ဆိုရင်တော့ကျမတို့ဘက်ကတိုက်တွန်းမှုတွေအကြံပေးချက်တွေဟာအစိုးရတင်သွင်းတဲ့အစီရင်ခံစာထဲမှာရန်လုံးပြည့်ပါဝင်မနေဘူးပေါ့နော်လက်ခံထည့်သွင်းစမ်းသပ်ခြင်းမရှိဘူးအဲ့လိုပဲကျမတို့နဲ့အခုပူးပေါင်းရေးဆွဲနေတဲ့ဥပဒေမူကြမ်းမှာဆိုရင်လည်းကျမတို့ဘက်ကအကြံပြုတဲ့ပြဋ္ဌာန်းချက်တွေတချို့ဟိုဒီတချို့သောဝန်ကြီးဌာနတွေကလက်ခံသဘောတူစဉ်းစားပေးတာမရှိတဲ့အတွက်ကြောင့်ဖြုတ်ခဲ့ရတာခြံခဲ့ရတာတွေရှိတယ်အဲ့တော့ကျမတို့တွေကဒါတွေဟာမျိုးသမီးတွေရဲ့အခွင့်အရေးနဲ့စံဖတ်မှုကိုတိတိယောက်ကပဲပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ယူဆတဲ့အတွက်ဒီစီတော့စင်ခံစာရေးသားခြင်းကိုလည်းကျမတို့ကအခွင့်အလမ်းတစ်ခုအနေနဲ့ကျမတို့အသုံးပြုပြီးတော့အတတ်နိုင်ဆုံးမျိုးသမီးတွေဘက်ကတောင်းဆိုတင်ပြချက်တွေကိုနိုင်ငံတော်ဆိုရနဲ့ဥပဒေပြုလွတ်တော်ကစဉ်းစားနိုင်အောင်ကျမတို့တွေစင်ခံစာရေးသားခြင်းဖြစ်ပါတယ
်။မမ်မီစပယ်ဘီခုနပြောရတဲ့အချိန်မှာနှစ်ခုကြောင်းတွေ့တယ်။တစ်ခုကတော့ဒီစီတော့ report ကိုလည်းမမ်မီစပယ်ဘီကိုရိုင်းကြီးဆွေးရလို့ဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ကြတာရှိတယ်။နောက်တစ်ခုကဥပဒေကြမ်းအခုဒီမျိုးသမီးနဲ့ပတ်သက်လို့ဥပဒေကြမ်းရေးဆွဲနေတဲ့အစင်ပေါ့။ဒီနှစ်စင်လုံးမှာအစိုးရဘက်ကနေပြီးတော့ဘာလို့မြန်မာနိုင်ငံမှာလည်းမျိုးသမီးဖွဲ့စည်းတော်များရှိပါတယ်။နောက် grassroots ဖွဲ့စည်းရှိတယ်။ဒီဖွဲ့စည်းတွေနဲ့ဘလောက်ထိ through consultation ပေါ့ကြီးနိုင်မှုရှိလဲ။နောက်တစ်ခုကတပ်ဘက်ကဘလောက်ထိလိုလားလက်ခံမှုရှိလဲ
။ကျမတို့ရဲ့အတွေ့အကြုံအရတော့ဒီ ကျွန်မတို့လိုပွင့်ရက်တွေနဲ့ပဲညှိနှိုင်းပြောဆိုပြီးတော့ဆွေးနွေးကြတာတောင်မှတင်ပြရတဲ့အချက်တချို့ကိုဟိုဒီနိုင်ငံတော်အစိုးရဘက်ကနေညာနှုံးပြည့်လက်ခံနိုင်သေးတဲ့အနေအထားတွေတော့ရှိတယ်ပြီးတော့အဲ့လိုသူတို့က consultation လို့အမိတက်တဲ့ဖြစ်စဉ်တွေမှာလေလူတိုင်းလူတိုင်းပါဝင်ခွင့်ရဖို့အတွက်အခြေအနေနဲ့အခွင့်အလမ်းကတော့ဟိုနည်းနေသေးတယ်လို့ပြောလို့ရတယ်အဲ့တော့ဒီကျွန်တော်တို့ရဲ့ဒီစီရင်ခံစာရေးသားတဲ့ဖြစ်စဉ်မှာရောဥပဒေကြမ်းရေးသားတဲ့ဖြစ်စဉ်မှာရောဒီတက်မတော်ဒါကိုယ်စလဲပြီးပြီးတော့ဒီဘယ်လိုပြောမလဲစစ်ပက်ကာကွယ်ရေးဝင်ကြီးဌာနကတာဝန်ရှိတဲ့သူတွေလည်းလာတက်ကြပါတယ်ဒါပေမဲ့သူတို့ဘက်ကတက်တက်ကြွကြွပါဝင်ဆွေးနွေးတာမျိုးတော့ကျမတို့ကတွေ့ရမြင်ရတာနှဲပါတယ်အဲသူတို့နဲ့တွားရိုက်သက်ဆိုင်တဲ့အကြောင်းကိစ္စတွေရှိလာရင်တော့မဖြစ်မနေပါဝင်ဆွေးနွေးရတာမျိုးတော့ရှိပါတယ်အဲ့တော့အခုထိကတော့ဟို generally ခြုံပြောရမယ်ဆိုရင်ပေါ့နော်ဥပဒေလိုမူဝါဒတွေရေးသားတဲ့နေရာမှာဒီတက်မတော်နဲ့ပါတာကြီးဆိုင်ရာအဖွဲ့အစည်းတွေနဲ့တိုက်ရိုက်သက်ဆိုင်တဲ့ကိစ္စတွေပြောကြမယ်ဆိုကြမယ်ဆွေးနွေးကြမယ်ဆိုရင်တော့ဟိုတဟန့်သားတွေအသားစီးတွေကတော့ရှိနေသေးပါပဲ
အခုပြီးခဲ့တဲ့ကာလမှာဖြစ်ခဲ့တဲ့ဒီအမျိုးသမီးခွေရင်းနဲ့အများကြီးသက်ဆိုင်ပါတယ်မျိုးဆောင်ဥပဒေဂျန်ဥပဒေဆိုပြီးတော့လူသိများကြဥပဒေလေးရရှိတယ်ဒါနဲ့ပတ်သက်လို့ရောဂျန်အနေနဲ့တစုံတရာဘာအကြံပြုတင်ပြဖို့ရှိလဲ
ကျွန်တော်တို့ကတော့ဒီမျိုးဆောင်ဥပဒေ၄ခုပေါ့စာပြီးဥပဒေဟောလွတ်တော်ကိုတင်ကလေးကကျမတို့ကဥဆောင်ကန့်ကွက်ခဲ့တဲ့အဖွဲ့အစည်းတွေကွန်ရက်တွေထဲမှာလည်းပါပါတယ်။အဲ့တော့အခုထိလည်းကျမတို့ကဒီဥပဒေ၄ခုစလုံးကိုမထောက်ခံပါဘူးရှင့်။အဲ့တော့ကျမတို့ဒီရေးသားတဲ့စီတော်စီရင်ခန်းစာမှာလည်းအစိုးရတစ်ကိုဒီလိုလူအခွင့်အရေးစတင်စံနှုန်းနဲ့မကိုက်နေပဲနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုဟိုတိုက်ရိုက်ကောတွေ့ဝိုက်၍တော့တွေ့ဝိုက်၍ရောပေါ့နော်။ဟိုနေချချိုးနေရရောက်တဲ့ဒီမျိုးဆောင်ဥပဒေ၄ခုကိုဟိုပြင်ဆင်ပေးဖို့နဲ့ဖျက်သိမ်းပေးဖို့အတွက်ကျမတို့ကတော့အကြံပြုချက်တစ်ခုအနေနဲ့ထည့်သွင်းထားပါတယ
်အစိုးရကတင်တဲ့ဒီ report မှာပေါ့ဒီကိစ္စနဲ့ပတ်သက်လို့ထည့်သွင်းထားတာရှိပါလား
အစိုးရတင်တဲ့အစီရင်ခံစာမှာတော့ဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတည်တံ့ရေးသားထည့်သွင်းထားတာတော့မရှိပါဘူးရှင့်
အဲ့တော့မစ်ဘယ်ဘီဘလိုမျောလိမ့်လဲဥပမာဆိုတော့ဒီဥပဒေကြီးကလည်းတကယ်တမ်းပြောရင်တော့ဥပဒေအနေနဲ့အတီးဖြစ်သွားပြီးအခါကျတော့တကယ်တမ်းပြန်ဖြတ်ဖို့အတွက်လွယ်ကူနိုင်ပါမလားတစ်ဖက်မှာဖိအားပေးနေတဲ့အင်အားစုတွေကလည်းရှိတာပေါ့
အဲ့တော့ဥပဒေတစ်ခုကိုဖြတ်သိမ်းတာပြင်ဆင်တာရေးဆွဲတာအားလုံးဟာရည်ရွယ်ချက်မှန်ဖို့လိုတယ်လို့ကျွန်မကတော့ယူဆပါတယ်ဥပဒေတွေဘာကြောင့်ကျွန်တော်တို့ရေးဆွဲရပါသလဲပေါ့ဥပဒေတွေဟာနိုင်ငံသားတွေရဲ့အကျိုးနဲ့နိုင်ငံသားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့အတွက်ဖြစ်ပါတယ်အဲ့တော့ဥပဒေတွေပြဋ္ဌာန်းခြင်းအပြင်နိုင်ငံသားတွေနဲ့နိုင်ငံသားတွေရဲ့အကျိုးကိုဟိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိဘဲနဲ့ကောင်းကျိုးထက်ဆိုးကျိုးတွေကိုဖြစ်စေတယ်။ဒါမှမဟုတ်ရင်လည်းအငင်းပွားမှုနဲ့ပြစ်ပခတွေကိုဖြစ်စေတယ်ဆိုရင်အဲ့ဒီဥပဒေတွေကိုဖျက်သိမ်းဖို့ပြောင်းလဲဖို့ပြင်ဆင်ဖို့ဘာမှနောက်တော့နေစရာမလိုဘူးလို့ထင်ပါတယ်။အဲ့တော့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ဟိုဘာသာရေးဓလေ့ထုံးစံတွေယဉ်ကျေးမှုဆိုင်ရာစံနှုန်းသတ်မှတ်ချက်တွေဟာလူခွင့်ရေးစံနှုန်းမျိုးသမီးခွင့်ရေးစံနှုန်းတွေနဲ့ကိုက်ညီမှုမရှိဘူးဆိုရင်ကျမတို့ဟာဒီလူခွင့်ရေးစံနှုန်းတွေပဲတိုင်းတာရမယ်လို့ဒီစီတော်သဘောတူညီချက်ထဲမှာလည်းအပြည့်အဝကျမတို့ဟိုရေးသားထားတယ်လို့လူခွင့်ရေးကြေညာစာတမ်းမှာလည်းအဲ့ဒီအတိုင်းဖော်ပြထားပါတယ
်ကျွန်တော်ဒီနေ့ဒီလူခွင့်ဥပဒေနဲ့ပတ်သက်လို့မေးချင်ပါတယ်ဘာလို့မြန်မာနိုင်ငံအထူးခြားထူတာ CRC နဲ့စီတော် CRC အတွက်ဆိုရင်ကလေးတွေငယ်ဥပဒေဆိုပြီးတော့ရှိပါတယ်စီတော့ဆက်ဆိုမှမစ်ဘယ်ဘီခုနကပြောလို့ဥပဒေကြမ်းပြင်ဆင်နေတယ်ဒါမှမဟုတ်ဒီဥပဒေကြမ်းနဲ့စီတော့တစ်ခုလုံးနဲ့ခြုံငုံမိပါမလားလုံလောက်ရလား
ဟုတ်ကဲ့အဲ့တော့ဒီ CRC မှာတော့ child law ရှိတယ်ပေါ့နော်ဒီကလေးတငယ်ခွင့်ရေးဆိုပြီးတော့ကျမတို့ကဥပဒေတစ်ခုလဲมาပဲဒီအားလုံးကိုဖော်ပြလို့ရပါမယ်လေစီတော့ကြတော့သူ့ရဲ့ဒီသဘောတူစာချုပ်ထဲမှာပါဝင်တဲ့အချက်တွေကလည်းတော်တော်လေးကိုများပါတယ်အဲ့တော့ကျမတို့ခုရေးဆွဲနေတဲ့အမျိုးသမီးများပေါ့အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းဟာအမျိုးသမီးတွေအကျန်းဖတ်ခံရမှုနဲ့ပတ်သက်ပြီးစီတော်ရဲ့အခြေခံမူတွေနဲ့ကိုက်ညီအောင်ဒါကျမတို့ကလွှမ်းခြုံရေးသားထားနိုင်ပါတယ်။အဲ့ဒီမှာအတက်နိုင်ဆုံးအမျိုးသမီးတွေရဲ့လက်ထပ်ထိန်များခွင့်၊ကွာရှင်းပြဆဲခွင့်နဲ့အမွေဆက်ခံပိုင်ခွင့်ပြီးတော့အမျိုးသမီးတွေရဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာအခွင့်အရေးတွေပြီးတော့အလုတ်ကင်အခွင့်အလမ်းတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုကျမတို့ကပြည့်ဝရရှိအောင်ဒီဥပဒေထဲမှာကျမတို့ကထည့်သွင်းရေးဆွဲထားတာမျိုးတော့ရှိပါတယ် ဒါပေမဲ့လည်းစီတော်ကဖော်ပြထားတဲ့အချက်တွေအားလုံးကိုတော့တွန်းချုံမှုမရှိပါဘူး။အဲ့တော့ဒီအမျိုးသမီးလို့အမျိုးသမီးအရေးလို့ပြောတဲ့အခါမှာနိုင်ငံရဲ့ကိစ္စရပ်တိုင်းလို့လို့မှာအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာရှိနေတာဖြစ်တဲ့အတွက်ကြောင့်စီတော်ဥပဒေဆိုပြီးတခုတည်းပဲပြဋ္ဌာန်းဖို့ကတော့အဆင်မပြေပါဘူး။အဲ့လိုလဲပြဋ္ဌာန်းလို့ရမှာမဟုတ်ပါဘူး။အဲ့တော့တကယ်တမ်းမှာကျွန်တော်တို့ရဲ့လက်ရှိကျင့်သုံးနေတဲ့ဥပမာမြန်မာနိုင်ငံအမျိုးသားပညာရေးမူဝါဒတို့เนาะစမ်းမရေးဆိုင်ရာမူဝါဒတို့ပြီးတော့ဒီဘယ်လိုခေါ်မလဲနိုင်ငံသားယင်းနှိမ့်ညွတ်နိုင်မှုဆိုင်ရာဥပဒေတွေအလုတ်သမားဥပဒေတွေမီဒီယာဥပဒေတွေအစရှိတဲ့ပြဋ္ဌာန်းဥပဒေတိုင်းဥပဒေတိုင်းဟာစီတော်ကချပေးထားတဲ့အခြေခံမူနဲ့ကိုက်ညီရလားအမျိုးသမီးတွေကိုလည်းအမျိုးသားတွေနဲ့တန်းတူအကျိုးခံစား권ရရှိအောင်တန်းတူညီမျှအကာအကွယ်ပေးရလားဆိုတာနဲ့ကျမတို့တွေကပြန်ပြီးတော့ပြောင်းလဲပြင်ဆင်ရေးသားရမှာဖြစ်ပါတယ်။အဲ့တော့ဆိုလိုတာကတော့စီတော်ဥပဒေဆိုပြီးတော့တခုတည်တံ့တော့ရေးလို့မရပါဘူး။ကျမတို့လက်ရှိကျင့်သုံးနေတဲ့ဥပဒေတွေမူဝါဒတွေအားလုံးကိုစီတော်ရဲ့အခြေခံမူနဲ့ကိုက်ညီအောင်ဒါကျမတို့ကပြင်ဆင်ရမှာဒါအစ်စ်ရေးဆွဲရမှာဒါမှမဟုတ်ရင်လည်းမကန့်ရင်နေတဲ့ဥပဒေတွေကိုပယ်ဖြတ်တာမျိုးလုပ်ရမှာဖြစ်ပါတယ်။
မမ်မီစပေဖြူကဒီအမျိုးသမီးကြီးရနဲ့ပတ်သက်ပြီးတော့တရားစီရင်ဥပဒေမလျှော့ရှားနေတဲ့လူခွင့်လျှော့ရှားသူတူပါ။မြန်မာနိုင်ငံကတစုံတရာတော့ပြောင်းလဲတော့ဖြစ်လာပြီပေါ့။အဲ့တော့ခုနကကြုံရတဲ့စိန်ခေါ်ချက်တွေအမျိုးသမီးလျှော့ရှားသူတူနဲ့ကြုံရစိန်ခေါ်ချက်တွေရှိမှဆိုရင်တစ်ချက်တစ်ချက်လောက်အဓိကဘာများကြုံအောင်ပါလဲ
။အဓိကကတော့လူမှုဒလိထုံးစံတွေယဉ်ကျေးမှုဆိုင်ရာသတ်မှတ်ချက်တွေပါကို။အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်နော်အမျိုးသမီးတွေနဲ့ဒီနေရာတွေဟာမသက်ဆိုင်ဘူးအမျိုးသမီးတွေပါဝင်ဖို့မလိုဘူးအမျိုးသမီးတွေဟိုဘာကြောင့်ပါဝင်စေရမှာလဲဆိုတော့ဒီလူတွေရဲ့အမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုနဲ့ခေါင်းဆောင်မှုအပေါ်မှာမေးခွန်းထုတ်မှုဟာကျမတို့တွေကြုံတွေ့နေရတဲ့အကြီးဆုံးအဟန့်တားပါပဲအဲ့တော့တခါတရံမှာအခုဒီ2015ရွေးကောက်ပွဲပြီးတဲ့အခါပြီးတဲ့နောက်ပိုင်းမှာဒီဟို NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့လူခွင့်ရေးနဲ့ဒီမိုကရေစီအိုင်ကွန်ဒေါက်ဆန်းစုကြည်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတာဟာကျမတို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေအတွက်ကောင်းတဲ့အချက်ဖြစ်တယ်လို့အဲ့အချက်ကပဲတစ်ခါတည်းမှာကျမတို့အတွက်အတားအဆီးဖြစ်တာလေးတွေလည်းရှိပါတယ်ကျမရှင်းပြပါရစေ
ဟုတ်ကဲ့နော
်အဲ့တော့ဒေါက်ဆန်းစုကြည်တောင်မှအမျိုးသမီးဖြစ်ရတဲ့နိုင်ငံတော်ရဲ့အမြင့်ဆုံးရာထူးကိုဟိုလက်ခံရယူထားနိုင်တာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအတွက်ခေါင်းဆောင်မှုအခွင့်အလမ်းတွေဟာဟိုအတားအဆီးတွေမဟုတ်တော့ဘူးလို့မြင်နေတဲ့သူတွေအများကြီးရှိပါတယ်။ကြားမတန်းလို့ညံ့မှုလို့ပြောတဲ့အခါမှာအမျိုးသမီးတဦးတယောက်တည်းကိုပဲကွက်ပြီးလက်ခံတာမျိုးကိုတန်းတူညီမျှရှိနေတယ်လို့အတိတ်ကဖွင့်ဆိုလို့မရပါဘူးရှင့်။အဲ့တော့မြမလူအဖွဲ့အစည်းတွေမှာအရေးချင်းရှိပါရဲ့နဲ့လူအဖွဲ့အစည်းအတွက်ကောင်းကျိုးတွေနဲ့လူအဖွဲ့အစည်းကိုအကျိုးပြုနိုင်တဲ့အမျိုးသမီးတွေခေါင်းဆောင်ဖြစ်နိုင်တဲ့အရေးချင်းရှိသူတွေအများကြီးရှိပါရဲ့နဲ့ကျမတို့ဟာဒီဟိုဒေါ်စန်းစုကြည်တောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်သေးတာပဲအမျိုးသမီးတွေရဲ့အခွင့်အရေးဟာငင်းပယ်ခံမခံနေရပါဘူးတန်းတူညီမျှအခွင့်အရေးရနေပါတယ်ဆိုတဲ့အတိတ်ပဲဖွင့်ဆိုမှုတွေကိုဟာကိုအမျိုးသမီးတွေခေါင်းဆောင်မှုအခွင့်အလမ်းကိုတက်လမ်းနိုင်ဖို့အတွက်အခုခါမှာတော့အခက်အခဲတစ်ခုဖြစ်လာတယ်လို့ကျွန်မပြောချင်ပါတယ်ရှင်။
ဟုတ်ကဲ့မမီစပယ်ပြီးအားကြီးကျေးဇူးတင်ပါတယ်ခုလိုဖြစ်ချောက်ပေးစေတဲ့
မမေစပယ်ဖြူစီတော်ညီလာခံတက်ဖို့မသွားခင်မှာကိုသားညူဦးကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းတွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့ဇက်တိုက်ဆိုသလိုတနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရပါမယ်အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါတယ်ရှင်
လာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ VOE Facebook စာမျက်နှာမှာရေးလာကြတဲ့ပရိသတ်တွေရဲ့အစားတွေကိုပြောပြပေးခြင်းပါတယ်။သောရရှင်ဦးဆန်းကတော့ VOE အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်။
VOA မြန်မာသတင်းဌာနမိသားစုပျော်ရွှင်ချမ်းမြေ့ပါစေ။တည်ငြိမ်သတင်းထူးများကိုမှန်မှန်ကန်ကန်အချိန်နဲ့တပြေးညီတင်ပေးတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အတွင်းမြင်ဘူးတုဒ္ဒရတွေတလှည်ကြီးရရှိပြီးကြွယ်ဝစေပါရစေ။နောက်လည်းတည်ငြိမ်တွေနဲ့ဘူးတုဒ္ဒရတွေကိုအဆက်မပြတ်တင်ပေးနိုင်ပါစေ
။ VOA ပရိသတ်အတွက်အတွင်းမြင်ဘူးတုဒ္ဒရတွေအများကြီးပေးနိုင်တယ်ဆိုလို့ကြားရတာဝမ်းသာပါတယ်ရှင်။VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်ဒီပေါ်မှာသောရရှင်တွေတုံ့ပြန်လာကြတဲ့အစာတွေကိုလည်းဖော်ပြပေးခြင်းပါတယ်။အခုပြောပြပေးမယ့်အစာတွေကတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့မှနောက်ပိုင်းတုံ့ပြန်ရေးသားလာကြတဲ့အစာတွေမဟုတ်ဖ ೇನೆ ဒီ VOE ကအပတ်စဉ်ထုတ်လွှင့်ပေးတဲ့တပတ်နှစ်ခါထုတ်လွှင့်ပေးတဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ဒီကျမတို့ VOE Facebook စာမျက်နှာမှာတုံ့ပြန်ရေးသားလာကြတဲ့အစာတွေကဒီလေးလိုင်းပေါ်မှာဖော်ပြလိုက်နိုင်တဲ့အစာတွေကတချို့ကိုဖော်ပြပေးသွားခြင်းနာပါကျမတို့ပြီးခဲ့တဲ့နှစ်ပတ်တုန်းကတင်ဆက်ပေးသွားတဲ့ဒါရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတာပါအင်္ဂါညဒါရိုက်လေးလိုင်းအစီအစဉ်တစ်ခုမှာဒီနှစ်ပေါင်းများစွာယိုယွင်းနေတဲ့မြမကျမရေးစောင့်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာထိခိုက်နေတာမျိုးတွေရှိနေစေပါပြည်သူတွေအားထားလောက်တဲ့ကျန်းမာရေးစနစ်တရက်ဖြစ်လာဖို့ဘလို့ပြုပြင်ပြောင်းလဲမလဲပြည်သူတွေကျန်းမာရောဘလို့အခက်အခဲတွေကြုံတွေ့နေရလဲဆိုတာကိုဆွေးနွေးသွားကြတာဖြစ်ပါတယ်ဒီမှာသောရရှင်နေကျမတို့ပို့ဆက်အောက်မှာပဲတော်တော်လေးအပြန်လဲဆွေးနွေးလာကြတာတွေ့ရပါတယ်အငင်းခုံတွေလည်းဖြစ်တာတွေ့ရပါတယ်နော်သောရရှင်မောင်စောကအခုလိုမျိုးသူ့ရဲ့ဆွေးနွေးချက်ကိုရေးပြလာပါတယ
်ဘယ်လွတ်တော်အမမဆေးရုံတွေရဲ့အကြောင်းဆရာဝန်နဲ့သူနာပြုတွေရဲ့လူနာအပေါ်ပြုမှုဆက်ဆံမှုအကြောင်းတွေကိုတင်ပြဆွေးနွေးတာမရှိဘူးဆေးရုံမှာဆေးမထားဘူးအပြင်ကဆေးဆိုင်မှာပဲရှိနေတာဆရာဝန်ကလည်းကိုဆေးကန်းလာပြတဲ့ကိုလူနာလောက်ပဲဂယူဆိုင်သူနာပြုတွေကလည်းနာမည်နဲ့လိုက်အောင်သူနာအပေါ်ပြုမှုဆက်ဆံပုံကသူနာလာပို့တဲ့လူကောင်းတောင်အဖျားတက်လောက်တယ်ငွေကြေးမတတ်နိုင်လို့ကတော့ယောဂတစ်ခုခုဖြစ်ရင်တိလိုက်တာပဲကောင်းပါတယ်ညစ်ပတ်ဆုတ်ပြတ်တက်နေတဲ့ဆေးရုံမှာဟိုကအော်ဒီကဟောက်နဲ့ယောဂပိုရလာတာလွတ်တော်တဲ့ကအမတ်တွေမသိလေရောသလားလူတယောက်ရဲ့အရေးအကြီးဆုံးဟာဘာလဲဆိုတာခင်ဗျားတို့မေ့နေတယ်တနေကုန်လွတ်တော်တဲ့ထိုင်ပြီးပုံပြောနေကြတယ
်။တိုင်းပြည်တစ်ခုအတွက်အရေးကြီးဆုံးကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်အတွက်တာဝန်ရှိသူတွေဖိဖိစီစီမစီစဉ်ပေးပါဘူးဆိုပြီးတော့ဒီသောရရှင်ကအပြစ်တင်လာတာဖြစ်ပါတယ်။ဒီမှာသောရရှင်တို့ဒီကျန်းမာရေးဒီဝန်ထမ်းအတိုင်းဝန်းကသောရရှင်တွေကတော့ဆေးတွေဈေးကြီးတဲ့အကြောင်းနောက်ပြီးတော့လူနာတွေဘက်ကလည်းလိုအပ်မှုတွေရှိပြီးတော့ဒီဆေးရုံတွေမှာသူတို့ဘက်ကဘလို့အခက်အခဲတွေရှိရလဲဆိုတဲ့အကြောင်းတွေကိုလည်းပြန်ပြီးတော့အခြေပောက်ပြီးတော့ရေးလာကြတာတွေ့ရပါတယ် Facebook မှတ်ချက်တွေထဲမှာသောရရှင်ကြော်ညွန်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုရေးပြီးတော့ဆွေးနွေးလာပါတယ
်စစ်ဆိုးရလက်ထက်ကပြည်သူတွေကိုပစ်ထားခဲ့တော့ဝန်ထမ်းတွေအကျင့်ပြက်ကုန်တာနှစ်ပေါင်း40 50လောက်ရှိပြီဒါအားလုံးတည်ပဲပြန်ပြင်ဖို့ဆိုရင်အခုလူကြီးတွေကနှစ်နှစ်လောက်ကြိုးစားရမှာပြည်သူတွေအတွက်ကောင်းတဲ့ဝန်ထမ်းတွေထွက်ပေါ်လာမှာပါအခုချိန်မှာတော့ဝန်ထမ်းကောင်းတွေထွက်ပေါ်လာအောင်မှာမဟုတ်ပါဘူ
းဒါကတော့အစိုးရအပြောင်းလဲဖြစ်တာအချိန်မကြာသေးတဲ့အတွက်အချိန်တခုတော့အဆောင်ကြပါဆိုပြီးတော့ဒီသောရရှင်ကြော်ညွန့်ရေးလာတာပါကိုလှမင်းဆိုတဲ့သောရရှင်ကတော့အစိုးရရဲ့ကျန်းမာရေးစနစ်ကဒီသူတို့ဒေတာကလူတွေအလုံးအကူအထားပြုရတဲ့ကျန်းမာရေးစနစ်တခုဖြစ်နေပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ကိုလှမင်းဖြစ်ပါတယ်ရှင
်ကိုတို့ပင်းဒီယာစေယုံဆိုရင်လူနာတိုင်းစိတ်ချမ်းသာတယ်မြို့နယ်ဆရာဝန်ကြီးဦးသားမင်းထွတ်တိတ်တော်တယ်အနေနဲ့ရက်ရက်ကလူနာတွေများလွန်းလို့ကရင်တောင်မအားဘူ
းပင်တရာအစေယုံကမြို့နယ်ဆရာဝန်ကြီးဦးသမင်းထွတ်ကြောင့် သူတို့ဒေတာကဆေယုံကနာမည်ကျော်စောနေပါတယ်ဆိုရတီတော်ရရှင်ကိုလာမင်းရေးလာတာပါဟုတ်ကဲ့ပါဒီတော်ရရှင်ပြောတဲ့မြို့နယ်ဆရာဝန်ကြီးဦးသမင်းထွတ်စွာအမေရိကန်ပြည်ထောင်စုရောက်ဒီမြန်မာရဲရွာအတိုင်းဝန်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုဖြစ်တဲ့မြန်မာဂုံရီအဖွဲ့ရဲ့2016ခုနှစ်မှာစုချီးမြင်ခဲ့တဲ့မြန်မာဂုံရီဆုရှင်လည်းဖြစ်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။အခုတော့အနောက်တိုင်းတီလေးတပုတ်မြေတားတီလက်ဆောင်တောင်းဆိုလာတဲ့တော်ရရှင်ရဲ့စာကိုဆက်ပြီးတော့ပြောပြပေးခြင်းပါတယ်။ဇန်တရာဆိုတဲ့တော်ရရှင် Justin Bieber ရဲ့တချင်လေးတပုတ်တောင်းလာတာဖြစ်ပါတယ်ရှင်
။ VOE ကိုအရင်နှစ်သက်ပါတယ်အစီအစဉ်အားလုံးကိုလည်းကြိုက်ပါတယ်။ VOE ပြည့်သက်တူပါ။အမြဲတမ်းအားပေးလက်ပါ။ VOE 1တော်သူ1တော်သားများလည်းကျမ်းမာရှင်လန်းပြီးစိတ်နှလုံးအေးချမ်းကြပါစေ။VOE ကိုနားဆင်တာဆက်စုနှစ်လောက်ပဲရှိပါသေးတယ်။အခုမှပထမဆုံးအကြိမ် request လုပ်ဖူးတာပါ။တချင်းတစ်ပုတ်လောက်တောင်းဆိုပေးရစီလား VOE ရေ Justin Bieber ရဲ့ Love Yourself တချင်းကိုထုတ်လွှင့်ပေးပါလို့မေတ္တာရက်ခံပါတယ်။ VOE 1တော်သူ1တော်သားတွေရှင်လန်းချမ်းမြေ့ကြပါစေ
။ဟုတ်ကဲ့ပါ။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ Love Yourself ဆိုတဲ့တချင်းလေးကိုဒီတစ်ပတ်ဒီအနောက်တိုင်းတေးကန်တာမှာထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ်နော်။ဒီသောရရှင်ပြောထားတဲ့တချင်းလေးက Justin Bieber ရဲ့စရုပ်ထမြောက်တေးတက်ပြား2015ခုနှစ်မှာထွက်သွားတဲ့ Purple ဆိုတဲ့တေးတပြားတွေကဖြစ်ပြီးတော့ဒီသချင်းကို2015နိုဝင်ဘာလမှာအခွေသစ်ကြော်ညာသဘောနဲ့အရင်ထုတ်လိုက်တာဖြစ်ပါတယ်။ Ed Sheeran, Barry Blunt နဲ့ Justin Bieber တို့ပူးတွဲပြီးတော့ရေးသားဆက်ဆိုတဲ့သချင်းဖြစ်ပြီးတော့ဒီသချင်းမှာ Electric Guitar နဲ့ Trumpet တို့ကိုအဓိကဒုရီယာဖြစ်နေတုံးထားတာကြားရမှာပါ။ဒီသချင်းက Billboard Hot 100နဲ့ UK Singles Chart, UK တပုတ်ထဲတေးတပြားဆင်းတို့အပါအဝင်နိုင်ငံ15နိုင်ငံမှာနံပါတ်1နေရာချိတ်ခဲ့ပြီးတော့ Justin Bieber စီကထွက်တဲ့သချင်းတွေနံပါတ်1ဖြစ်တာမှာသုံးဖို့ဇက်တိုင်နံပါတ်1ဖြစ်တဲ့သချင်းတွေကနောက်ဆုံးတတိယမြောက်သချင်းဖြစ်ပါတယ်။ American ပြည်အောင်စုမှာသတင်း24ဘက်ဇက်တိုင်နံပါတ်1ထဲဝင်နေတဲ့သချင်းပါရှင်။ဒီတော့ဒီသောရရှင်တောင်းဆိုတဲ့သချင်းလေးကို VOA တစ်ချစ်ပရိသတ်အားလုံးနဲ့အတူတူနားထောင်ကြည့်အောင်ပါနော်။ Justin Bieber ရဲ့ Love Yourself ဖြစ်ပါတယ်ရှင်။ For all the times that you rain on my parade and all the clubs you get in using my name You think you broke my heart, oh girl, for goodness sake You think I'm crying on my own, well I ain't And I didn't wanna write a song Cause I didn't want anyone thinking I still care or don't But you still hit my phone up And baby, I'll be moving on And I think it should be something I don't wanna hold back Maybe you should know that My mama don't like you and she likes everyone And I never liked to admit that I was wrong And I've been so caught up in my job Didn't see what's going on but now I know I'm better sleeping on my own Cause if you like the way you look that much Oh baby you should go and love yourself And if you think that I'm still holding on to something, you should go and love yourself. When you told me that you hated my friends, the only problem was with you and not them. And every time you told me my opinion was wrong, and tried to make me forget where I came from. And I didn't wanna write a song Cause I didn't want anyone thinking I still care or don't But you still hit my phone up And baby I'll be moving on And I think it should be something I don't wanna hold back Maybe you should know that My mama don't like you and she likes everyone And I never liked to admit that I was wrong And I've been so caught up in my job Justin Bieber သီဆိုတဲ့ Love Yourself ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြမတေးချစ်တော်ရရှင်နဲ့အားလုံးအတွက်လည်းနောက်ပိုင်းမှာမြမတချင်လေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်အခုဆက်ပြီးတော့မြမနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့ဒီကိုပိုင်ထင်မြင်ယူဆချက်တွေကိုလှုပ်လှုပ်လက်လက်ထုတ်ဖော်လာကြတဲ့အစာတွေကတော်ရရှင်တဦးရဲ့စာကိုဖော်ပြပေးခြင်းပါတယ်သူကတော့အခုအစိုးရတဲ့လက်ထက်အထိရှိနေသေးတဲ့မြန်မာနိုင်ငံရဲ့အခွန်ကောက်တဲ့စနစ်နဲ့ပတ်သက်ပြီးတော့ဆိုပြီးတော့သူရဲ့အမြင်ကိုခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်ရှင်
နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်အမေစုနဲ့ဝန်ကြီးများတို့တင်ပြပေးပါခင်ဗျာအခွန်ကိစ္စပါတိုးကောက်တာတိုးပါအတိအကျဖြစ်စေချင်ပါတယ်မျှတမှုမရှိတော့အခွန်အမှန်ဆောင်သူတွေနစ်နာနေတာပါအချို့ဆိုဆိုင်မဖွင့်နေဆက်ကနေကယ်ရီတယ်လာအိမ်မှာပစ္စည်းလောင် ရောင်းဆိုတော့အစိုးရကိုအခွင့်မဆောင်ရဘူးလေအချို့ဆိုကားတွေနဲ့တမျိုးဝင်တမျိုးထွက်လုပ်ငန်းလိုင်စင်မထားကားနဲ့လိုက်ရောင်းလက်ကားရောင်းတရားဝင်အခွင့်ဆောင်အခွင့်တိုးခံထားရသူတွေကလုပ်ငန်းမှာအရှုံးပဲရောက်ပြီးဘာမှမဆောင်ပဲအလုပ်လုပ်နေသူတွေကချမ်းသာတာမျှတမှုမရှိတော့အမှန်ပါဗျာနေဆက်ကပစ္စည်းတွေကားဂိတ်တွေပစ္စည်းချလိပ်စာတွေဌာနဆိုင်ရာတွေလိုက်ရင်အသေးစိတ်သိနိုင်ပါတယ်တရားဥပဒေစိုးမိုးဖို့ဆိုတာမျှတမှစိုးမိုးလို့ရမှာပါမန်းလေးမှာတော်တော်စိုးဝါးနေပါတယ်အခွန်ရုံးကနီးစက်တဲ့ဈေးကြိုလောက်လှိမ့်စစ်လှိမ့်အခွန်နေတိုးဈေးကြိုကိုကားမရရဆိုပြီးလှုပ်ထားသေးတယ်ဈေးမြောင်းရအောင်လှုပ်ထားပြီးအခွန်ကျထိတ်ဆုံးကမဲခံရတယ်လေလုပ်ငန်းကြီးတွေကျလုံနေတာ၈နှစ်လောက်အခွန်မဆောင်ရသေးဘူးတဲ့အခွန်ရုံးသွားတာကိုလာမစစ်လုံမပေးတာတဲ့ဒီလိုမမျှတမှုတွေကအုပ်ချုပ်မှုဥပဒေကိုပြဿနာရှိနိုင်ပါတယ်။အခွန်မဆောင်ဆိုင်မဖွဲ့မဲ့လုပ်နေတဲ့လုပ်ငန်းအသေးအလက်အကြီးတွေအများကြီးပါ။ဂိုဒေါင်တွေတောင်ခုနှစ်ခုနဲ့၁၀ခုလောက်နဲ့လုပ်နေတာ20နဲ့ချီနေပါပြီ
။နန်းထောင်မိုးတိန်ဆိုတဲ့သောရရှင်ဒီမြန်မာနိုင်ငံမှာအခွန်တုပ်ကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်။သောရရှင်ရဲ့အစာတွေကိုပြန်ကြားပေးတာဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။မြန်မာတီးချစ်သောရရှင်တွေအတွက်မြန်မာတီးချစ်တွေတပုတ်တိလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်သောရရှင်တို့မြန်မာတချင်းလေးတို့နဲ့ဖြောပြပေးကြပါရစေ။တချင်းဟောင်းလေးတပုတ်ဖြစ်ပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာလည်းအဲ့ဒီတချင်းကိုပြန်ဆိုတာမျိုးတော့ကြားဘူးပါတယ်။အွန်လိုင်းမှာကြားလိုက်ရပေမဲ့လည်းဘယ်သူပဲဝါဆိုရဲဆိုတာတေချာမသိနိုင်လို့မူရင်းတချင်းလေးပဲထုတ်လွှင့်ပေးကြပါရစေ။အေဂျင့်မေတီးဆိုထားတဲ့တချင်းလေးတပုတ်ဖြစ်ပါတယ်။မျက်နာများတဲ့မောင်းဆိုတဲ့တချင်းကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
The day we talked it Molly mo say mo ku ne aku lo myo mo pui me lo twi ma tin ge do ta nge jin ga pyo de mong ka ma le ta yau ne zalan le twi twi the day gwe a chi ya so I you did the ball I gwe do jin de na ma le gwe ya do ta cha lu ne myan na mya de ma a le nya ne sa ga ga jwe a khu nau ta yau twe da be du le gwe di me klei mong ye chu tu la Yo the bone twi de chit tu la ba phit phit phi shin chin li ri na chang twin de yin ma dan de ya sain li phit la do kwe di de su do nya nya ai pyo bu ma lwe
အေးဆမ်းမေတီဆိုထားတဲ့မျက်နာများတဲ့မောင်ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မတွေ့ခြင်းဘူးမောင်ရေကြာရင်မုန်းပြီးတော့မေခွင်လွတ်ခြင်းဆိုတာအချိန်ကာနဲ့အတိုင်းတာနဲ့တစားမထားတဲ့မောင်မေဘလို့များချစ်ရမယ်သိခွေတဲ့ကစားတာအချိန်လာ
မေးသနာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းစကားစောမနေဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲ့ရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
အခုရပိုင်အတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းအမျိုးဘာသာသာသနာစောက်ရှောက်ရေးမဘာသာအဖွဲ့မလိုအပ်တော့ဘူးလို့ပြောလိုက်တဲ့မှတ်ချက်စကားနဲ့အဲ့ဒီစကားကိုအခြေပြုပြီးထွက်ပေါ်လာတဲ့နောက်ဆက်တွဲကြရက်တွေအကြောင်းပါပဲအခုဆိုရင်မဘာသာအဖွဲ့ကြီးကအစည်းအဝေးတစ်ခုကျင်းပပြီးဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောစကားနဲ့ပတ်သက်လို့ခုနှစ်ရက်အတွင်းပြန်ဖြေရှင်းပေးဖို့တကယ်လို့ပြန်ဖြေရှင်းပေးတာမျိုးမလုပ်ရင်ဆန္ဒပြတာလက်မှတ်တွေစုဆောင်းကောက်ခံပြီးတင်ပြတာစတဲ့လှုံ့ဆော်မှုတွေလုံးမယ်လို့ကြေညာချက်ထုတ်ပြန်ထားပြီးလည်းဖြစ်ပါတယ်။မဘာသာအဖွဲ့ကြီးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့ကြီးဘလို့ကြီးထွားလာသလဲပေါ်ပေါက်ခဲ့တဲ့၃နှစ်တာကာလဘာတွေလုပ်ခဲ့သလဲဝင်းကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောစကားမှတ်ချက်အချိန်ကြိုက်ဖြစ်ရလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ
။မဘာသာအဖွဲ့ဆိုတာအမျိုးဘာသာသာသနာစောက်ရှောက်ရေးဆိုတဲ့ခေါင်းစဉ်နဲ့ဖွဲ့စည်းထားတာဖြစ်ပြီးဗုဒ္ဓဘာသာကိုကာကွယ်ဆောက်ရှောက်ရေးလုပ်မယ်ဆိုတဲ့သဘောမျိုးတက်ရောက်ပါတယ်မြန်မာနိုင်ငံမှာအစဉ်အဆက်ရှိခဲ့တဲ့တန်ခါအဖွဲ့အစည်းစည်းမျဉ်းတွေအရမဟာနာလို့ခေါ်တဲ့မြန်မာနိုင်ငံဂိုင်းပေါင်းစုံတန်ခါမဟာနာယကအဖွဲ့ကြီးဟာတခုတည်းသောတန်ခါအဖွဲ့အစည်းကြီးဖြစ်ပြီးမဟာနာကလွဲရင်အခြားတန်ခါအဖွဲ့အစည်းတွေဖွဲ့စည်းတည်ထောင်ခွင့်မရှိပါဘူးဒါပေမဲ့မဘာသာအဖွဲ့တည်ထောင်သူတွေကသူတို့ရဲ့အဖွဲ့အစည်းကိုတန်ခါအဖွဲ့အစည်းအနေနဲ့တီထောင်ထားတာမဟုတ်ဘူးမဟာနဆရာတော်ကြီးတွေရဲ့ခွင့်ပြုချက်နဲ့အတူ2008ဖွဲ့စည်းပုံခြေခံဥပဒေအရတန်ခါနဲ့လူတွေပေါင်းဆက်ဖွဲ့စည်းတီထောင်ထားတဲ့အသင်းပင်အဖွဲ့အစည်းမျိုးဖြစ်တယ်လို့ဆိုကြပါတယ်တီထောင်ခဲ့ပြီးတဲ့ကာလတွေကိုပြန်ကြည့်ရင်မဘာသာအဖွဲ့ကြီးတဲ့မှာတကယ့်ကိုပဲဗုဒ္ဓဘာသာအမျိုးဘာသာသာသနာစောက်ရှောက်လို့သူတန်ခါနဲ့လူပုဂ္ဂိုလ်တွေပါဝင်ကြတယ်လို့တချို့ဘာသာမတူသူတွေကိုခွဲခြားဆက်ဆံလို့တဲ့အမုန်းပွားလို့တဲ့ရံပြုတ်တိုက်ခိုက်လို့တဲ့တန်ခါနဲ့လူပုဂ္ဂိုလ်တွေလည်းပါဝင်တာတွေ့နိုင်ပါတယ်တချို့တန်ခါနဲ့လူပုဂ္ဂိုလ်တွေကတော့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိသလားလို့တန်တရားပွားရလောက်အောင်အရင်သမရဦးသိန်းစိန်ရဲ့တီစဲအစိုးရတီစဲအာနာယပါတီကိုထောက်ခံတဲ့လှုပ်ရှားမှုတွေဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဆန့်ကျင်တဲ့လှုပ်ရှားပြောဆိုမှုတွေလုပ်ကြတာကိုလည်းတွေ့မြင်ခဲ့ကြရပါတယ်။အဓိကပြဿနာတစ်ခုကတော့မဘာသာဗဟုအဖွဲ့ကြီးဟာအောက်ခြေအဖွဲ့အစည်းအသီးသီးရဲ့လုပ်ရက်တွေကိုတာဝန်ယူမှုမရှိတာပါပဲ။အောက်ခြေမြို့နယ်တီနယ်အဖွဲ့အစည်းတွေကနေအခြားဘာသာဝင်တွေအပေါ်အမုန်းတရားပွားစေတဲ့ကြေညာချက်မျိုးထုတ်တာအမုန်းတရားပွားစေတဲ့လှုပ်ရှားမှုမျိုးလုပ်ကင်ဒါတွေနဲ့ပတ်သက်ပြီးမဘာသာဗဟုကသူတို့နဲ့မသက်ဆိုင်တဲ့အကြောင်းအောက်ခြေမဘာသာအဖွဲ့တွေရဲ့သူတို့သဘောသူတို့ဆောင်တဲ့လှုပ်ရှားမှုတွေသာဖြစ်ကြောင်းငြင်းချက်ထုတ်လို့ရှိပါတယ်
။မဘာသာအဖွဲ့ကြီးရဲ့အဓိကလှုပ်ဆောင်ခဲ့ချက်ကိုပြပါဆိုရင်မျိုးစောက်ဥပဒေ၄ခုပြဋ္ဌာန်းနိုင်ရေးကြိုးပမ်းအားထုတ်ခဲ့တာပါ။လွတ်လပ်စွာယုံကြည်ကိုယ်ကွယ်ခွင့်နဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြည်တွင်းမှာရောနိုင်ငံတကာမှာပါအငင်းပွားစရာဖြစ်တဲ့အဲ့ဒီမျိုးစောက်ဥပဒေတွေပြဋ္ဌာန်းပေးဖို့ပြည်သူလူထုစီကနေလက်မှတ်တွေစုဆောင်းကောက်ခံပြီးအစိုးရစီတင်ပြတောင်းဆိုတဲ့လှုပ်ရှားမှုလုပ်ခဲ့ပါတယ်မျိုးစောက်ဥပဒေ၄ခုအတည်ပြုနိုင်ခဲ့တဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ဥပဒေတွေအတည်ပြုပေးဖို့မဘာသာအဖွဲ့ကြီးကသမရဦးသိန်းစိန်စီစာရေးတင်ပြတောင်းဆိုပါတယ်သမရဦးသိန်းစိန်ကဒါဟာဥပဒေပြုရေးကိစ္စဖြစ်တယ်ဆိုပြီးလွတ်တော်နိုင်ငံကသူရဦးရှိမန်းစီဆက်ပေးဖို့ပါတယ်သူရဦးရှိမန်းအနေနဲ့ဒီဥပဒေမျိုးပြဋ္ဌာန်းဖို့လိုသလားမလိုဘူးလားလိုတယ်ဆိုရင်ဥပဒေဘယ်နှခုပြဋ္ဌာန်းမလဲဘယ်သူကိုရေးဆွဲခိုင်းမလဲစတာတွေကိုလွတ်တော်တွင်ဆွေးနွေးတာမျိုးလုံးဝမလုပ်ပဲသူတူဒီသဘောနဲ့ဥပဒေ၄ခုရေးဆွဲပေးဖို့အစိုးရအဖွဲ့ဘက်ဓာတ်ရိုက်တာဝန်ပြန်ပေးခဲ့ပါတယ်အစိုးရဘက်ကရေးဆွဲပေးတဲ့အဲ့ဒီဥပဒေ၄ခုကိုပြီးခိုင်ဖြိုးနဲ့တပ်မတော်သားအမတ်တွေကြီးဆိုးတဲ့လွတ်တော်ကနည်းနည်းပါးပါးပြင်ဆင်လာလောက်လုပ်ပြီးအတည်ပြုပေးခဲ့တာတွေ့နိုင်ပါတယ
်လွန်ခဲ့တဲ့3-4နှစ်တာကာလသမရဦးသိန်းစိန်အစိုးရလက်ထက်ကိုပြန်ကြည့်ရင်မြန်မာနိုင်ငံထဲမှာဘာသာခြားတွေပေါ်အမုန်းတရားထားတဲ့ပြောဆိုပြုမှုလှုပ်ရှားမှုတွေများပြားလာတာဘာသာခြားတွေအပေါ်အကြမ်းဖက်ဖို့လှုံ့ဆော်မှုတွေပေါ်ပေါက်လာတာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာစတာတွေတွေ့နိုင်ပါတယ်ဒါရီနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကြီးမှာတာဝန်ရှိတယ်လို့ဓာတ်ရိုက်မပြောဆိုနိုင်ပေမဲ့မဘာသာအဖွဲ့ကြီးပေါ်ပေါက်လာပြီးမှဖြစ်ပေါ်လာတဲ့ပြဿနာတွေလို့ပြောဆိုမယ်ဆိုရင်တော့ရနိုင်ပါတယ် နောက်ပြဿနာတစ်ခုကတော့မဘာသာဥဆောင်ဆရာတော်တပါးဖြစ်တဲ့အရှင်ဝီရသူရဲ့ပြောဆိုပြုမူပုံတွေပါ။အရှင်ဝီရသူရဲ့တရားပွဲတွေမှာဟောပြောမှုအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာရေးသားမှုတွေကိုကြည့်ရင်ဘာသာခြားတွေအပေါ်အမုန်းတရားပွားစေတဲ့ဟောပြောရေးသားမှုတွေဖြစ်နေတာတွေ့ရမှာဖြစ်ပါတယ်။အရှင်ဝီရသူရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအစီရင်ခံစာတင်သွင်းသူမစ်ရန်ဟီလီကိုတစ်တစားနဲ့ခိုင်းနှိုင်းခေါ်ဝေါ်ခဲ့တဲ့လောက်ရက်ကတော့ဟိုးလေးတကျော်ပါပဲ။ပြောရရင်မဘာသာအဖွဲ့အစည်းပေါ်ပေါက်လာပြီးနောက်ပိုင်းကမ္ဘာမှာမြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာပုံရိပ်ကျဆင်းလာတာကတော့ငင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိအနေနဲ့တန်ခါနဲ့လူတွေအများကြီးပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့ကြီးမလို့အပ်တော့ဘူးဆိုတဲ့စကားမျိုးပြောဆိုတာကတော့အချိန်ဆောလွန်နေပါသေးတယ်။မြန်မာနိုင်ငံမှာအထူးကလိုအပ်နေတာကအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့အကြမ်းဖက်ဖို့လှုံ့ဆော်တာတွေအကြမ်းဖက်တာတွေကိုဥပဒေနဲ့အညီထိထိရောက်ရောက်အရေးယူနိုင်ဖို့လိုအပ်ပါတယ်။ဒါမှသာ NLD အစိုးရအနေနဲ့တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်စီမံခန့်ခွဲအုပ်ချုပ်နိုင်မှာဖြစ်ပြီးတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးကိုကောင်းကောင်းမွန်မွန်အကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်
။တိုင်းပြည်မှာအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့ဗုဒ္ဓဘာသာရဲ့စစ်မှန်တဲ့တရားတော်တွေပြန့်နှံ့မှုမတူညီတဲ့ဘာသာဝင်တွေတယောက်နဲ့တယောက်ကြားငြိမ်းချမ်းတဲ့ဆက်ဆံရေးတွေတည်ရှိဖို့ကိစ္စတွေကိုဗုဒ္ဓဘာသာဆရာတော်တန်ခါတော်တွေဥဆောင်လှုပ်ရှားပါမှအောင်မြင်မှုရနိုင်မှာပါအလားတူမြန်မာနိုင်ငံဗုဒ္ဓဘာသာပုံရိပ်မြင့်တက်လာအောင်လဲဆရာတော်တန်ခါတော်တွေကပဲပြန်ဆောင်ကျင်းပေးနိုင်ပါတယ်ဒီအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရတာဝန်ရှိသူတွေလောက်ကန်ဆောင်ရွက်သင့်တာကအဖွဲ့အစည်းတစ်ခုခုကိုထိတ်တက်ရင်ဆိုင်ရေးဆိုတာထက်လောက်ရတစ်ခုချင်းအပေါ်တန်ခါနဲ့လူပုဂ္ဂိုလ်တဦးချင်းရဲ့ပြုမှုဆောင်ရွက်ချက်တွေအပေါ်အရေးယူဆောင်ရွက်တာမျိုးကပူပြီးသင့်တော်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်ဆွေးနွေးကမ်းမှာဘာသာတွေများဆွေးနွေးကြဖို့ရှိတယ်လဲဆိုတာနားဆင်ကြရအောင်ပါရှင်။
ဆိုရတဲ့တာဝန်ယူတာရပ်ပေါင်းတရာပြည့်ပြီးသွားပါပြီ။ဒီကာလအတွင်းဆိုရတဲ့ရဲ့ကနဦးဆောင်ရွက်ချက်တွေဟာပြည်သူတွေမျှော်လင့်ချက်တွေနဲ့ကိုင်ညီမှုရှိပါရဲ့လားပြည်သူတွေရဲ့လူဝင်ဆန္ဒတွေကိုအကောင်အထည်ဖော်နိုင်လောက်အောင်တောင်းတောင်းမြည်ဆိုရတဲ့ရဲ့ဖြစ်လာဖို့ဤလာပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ်view ရဲ့ဖုန်းနံပါတ်က1239238555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘဝဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ view ရဲ့အင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကဘာကြီးပုံလွှဲလာတာကိုသတိပြုမိစေဖို့ကြောက်ခဲဒီရေခဲကြောက်ဆောင်ကြီးတွေပင်လယ်ထဲကိုမျောနေတာကိုအမေရိကန်ပြည်ထောင်စုမှအမှုပညာပြကန်းကြီးတစ်ခုဖြစ်ဖန်တီးပြသခဲ့ပါတယ်။စပိန်နိုင်ငံမှာတော့နာမည်ကျော်နရိုင်းသက်ပွဲတော်ကိုတပတ်ကြာကျင်းပနေပြီဖြစ်ပါတယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငိမ့်ညံ့တို့ကတင်ဆက်ထားပါတယ်ရှင
်။နေ့စဉ်ကျင်းပနေကြဖြစ်တဲ့နာမည်ကြီးစပိန်နွားရိုင်းပွဲတော်ဆန်ဖမင်းကိုစပိန်နိုင်ငံဘာဘီလိုနာမြို့ကအဓိကရင်မြင်ကြီးမှာဗုဒ္ဓဘူးနေကလူထောင်ပေါင်းများစွာစုဝေးပြီးဖွင့်မီးကြီးပြေးဖောက်ဖွင့်လှစ်ခဲ့ကြပါတယ်။ရိုးရာထုံးစံအတိုင်းအဖြူရောင်တီရှပ်နဲ့ဘောင်းမီဝတ်ဆင်ထားသူတွေဟာအနီရောင်လက်ကင်ပွားတွေကိုကင်ဆောင်ပြီးတော့ဝိုင်းနေနဲ့လည်းတယောက်ကိုတယောက်ဖြန့်ပတ်ခဲ့ကြပါတယ်။နွားရိုင်းရှိကပြေးတဲ့ပွဲကိုဇူလိုင်လ9ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။မနက်၈နာရီကစတင်ခဲ့တဲ့ပြေးပွဲမှာတော့နွားရိုင်းတပ်ကွင်းထဲကိုမီတာ800လောက်ရှိတဲ့လမ်းကျင်းလေးတွေကနေပြေးကြတဲ့အတွက်လူ၄ယောက်ဒဏ်ရာအနည်းငယ်ရခဲ့ကြပါတယ်။မနက်ပိုင်းမှာပြေးပွဲကိုကျင်းပပြီးတော့ညနေပိုင်းမှာနွားရိုင်းတပ်ပွဲကိုပြုလုပ်ကြတာဖြစ်ပါတယ်။ဒီနွားရိုင်းပွဲတော်ကိုဇူလိုင်လ9ရက်နေ့ကနေ14ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဝဲတော်မတိုင်ခင်မှာတလိမ့်ဆန်အခွင့်အရေးလှုပ်ရှားသူတွေကနွားတွေအပေါ်အခုလိုပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးသူတို့ရဲ့ကိုယ်ပေါ်ကိုသွေးအထုတွေလောင်းပြီးဆန္ဒပြခဲ့ကြပါတယ်။နှစ်စဉ်ဒီပွဲတော်မှာနွားရိုင်းဟာနိုင်ကျင့်အသက်ခံနေရတာကြောင့် Animal Neutralist နဲ့ Peter အဖွဲ့တို့ကပူးပေါင်းပြီး Spain နွားရိုင်းတပ်ပွဲမှာနွားတွေကိုမသုံးဖို့တောင်းဆိုနေကြတာပါ။နာမည်ကျော်စာရေးဆရာ Ernest Hemingway ရဲ့ The Sun Also Rises With Who ဟာလည်း
ဒီပွဲတော်ကိုအခြေခံပြီးရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဟိုရဲ့လူနဲ့လူရသည့်အပူဒဏ်ကိုရှောင်ရှားပြီးအေးမြတဲ့အရင်နဲ့ထူးခြားတဲ့အတွေ့အကြုံတွေရနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ National Building Museum အမျိုးသားအဆောက်အဦပြလိုက်မှာတော့ပင်လယ်ထဲမှာရေခဲကြောက်ဆောင်ကြီးတွေမျောနေတဲ့ပုံစံမျိုးရေခဲတုံးပြပွဲကိုကျင်းပနေပါတယ်။အဲဒီလိုအခြေအနေမျိုးကိုခန်းစားရနိုင်ဖို့အတွက်ရေခဲပင်လယ်ပုံစံမျိုးဖြစ်အောင်သုံးပြောက်ချွန်းတွေကိုအောက်ဘက်ကျမ်းပြင်တစ်လျှောက်နဲ့အပေါ်ဘက်မြင့်တဲ့ချက်မှာပါတက်ဆင်ဖန်တီးထားတာပါ။ပိုလီကာဗိုနိတ်အမျိုးအစားကိုသုံးထားတဲ့အတွက်လည်းနေလေးရောင်ဒီပြတိုက်အတွင်းဝင်ရောက်တဲ့အခါမှာအရောင်မျိုးမျိုးထွက်လာတာကိုတွေ့ရပါတယ်။ကဘာကြီးပူလေးလာတာကြောင့်ရေခဲတွေအေးပြော်လာပြီးပင်လယ်ရေပြည့်တဲ့ပြင်မြစ်တက်လာတာနဲ့ပတ်သက်တဲ့ဒီကိန်းကနဲအချက်လက်တွေကိုဒီရေခဲတုံးကြီးတွေပေါ်မှာရေးသားထားတာကိုပြလိုက်လာတဲ့သူတွေမြင်နိုင်ပါတယ
်။စင်ကလေးမိုရှာဟာပြီးခဲ့တဲ့10နှစ်လောက်ကထိုင်းမြန်မာနယ်စပ်မှာမြေမြုံပိုင်းနေမိပြီးခြေထောက်ပြတ်သွားခဲ့တာပါ။ပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကသူ့အတွက်ကိုကူမြောက်ခြေထောက်အတုကိုတက်ဆင်ပေးခဲ့ပါတယ်။ခုနှစ်လသားအရွယ်မှာမိုင်းနေမိခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းကစင်စေးယုံကိုအာရှဆင်များကူညီဆောင်ရှောက်ရေးအဖွဲ့အစည်း FAE အကူအညီနဲ့တွားရောက်ကူတာခဲ့ရပါတယ်။နှစ်နှစ်အကြာမှာတော့ခြေထောက်အသစ်နဲ့ဘဝအသစ်ကိုပြန်ရခဲ့ပါတယ်။အခုသူအသက်ကြီးလာပြီးအကောင်လည်းကြီးလာပြီးဖြစ်တဲ့အတွက်ပိုပြီးတောင့်တင်းတဲ့ခြေထောက်အသစ်လိုအပ်လာတာပါ။ခြေထောက်အသစ်မရရင်လမ်းလျှောက်တဲ့ပုံစံမကျတဲ့အတွက်ကျော်ယူကောက်သွားနိုင်ပြီးအသက်အန္တရာယ်ပါရှိနိုင်တာပါခြေထောက်အတုတက်ခါစားမှာတော့မိုရှာဟာ600ကီလိုလောက်ပဲရှိတာဖြစ်ပြီးတော့အခုအခါမှာတော့ကီလို2000ရှိနေပြီဖြစ်ပါတယ
်ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလဲပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရဲကပြစ်ခတ်လို့အာဖရိကန်အမေရိကန်နှစ်ဦးသေဆုံးခဲ့ရမှုနောက်ဒါလက်စ်မြို့မှာ6မြောင်းတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်5ဦးတို့ကြာဆုံးခဲ့ရပြီးနောက်ဒီသတင်းပတ်ဟာစိတ်ထိခိုက်နာကျင်ပွဲသတင်းပတ်ဖြစ်ပါတယ်လို့သမ္မတဥပမာကမှတ်ချက်ပြုပြောဆိုပြီးတုံ့လောက်နေတဲ့အမေရိကန်ပြည်သူတွေကိုနှစ်သိမ့်ဖို့ကြိုးစားပါရယ်။သမ္မတဥပမာဟာပိုလန်နိုင်ငံဝါဆိုမြို့မှာကျင်းပတဲ့ NATO ထိပ်သီးဆွေးနွေးပွဲတင်ဒီလိုပြောခဲ့တာဖြစ်ပေမဲ့သတင်းစာရှင်းလင်းပွဲအတွင်းသူပြောသွားတာအများစုဟာအမေရိကန်ပြည်ထောင်စုမှာဖြစ်ပျက်နေတာတွေကိုပဲအလေးထားပြောကြားခဲ့တာဖြစ်ပါရယ်။အမေရိကန်သမ္မတဥပမာကဥပမာအဆိုဥရောပနဲ့ NATO မဟာမိတ်နိုင်ငံတွေကြားအရေးကြီးဆုံးကာလမှာအမေရိကန်နိုင်ငံအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစီးလုံးညီညွတ်ကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။အခုလိုစိန်ခေါ်မှုကြီးမားနေတဲ့အခိုက်အတန့်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှပြောင်းလဲမှာမဟုတ်တဲ့ဥရောပလုံခြုံရေးကာကွယ်ရေးအတ္တလန္တိတ်ဒေသဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးရဲကာကွယ်မှုတွေအတွေ့အမြဲတည်တံ့နေမဲ့ထောက်ခံအားပေးမှုတွေလှုပ်ဆောင်နေမယ်လို့ပြောဆိုသွားပါတယ်။တောင်စရနိုင်ငံမြို့တော်ဂျူဘားမှာစန့်ကျင်ဘဲအုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တဘွန်ဟောင်းနေတဲ့အစိုးရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြစ်ခတ်ခဲ့ကြပြီးမြို့တွေကနေရာအတော်များများမှာပြစ်ခတ်တဲ့တွေကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ Surprise ဆိုင်ရာအတန်ဖန်း Engineer ကတော့ Vited Zonyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.